ရှင်လေးလုံးလူလူအောင်ချမှုကြီးဖြစ်ပွားခဲ့တာနှစ်ပေါင်းအစိတ်ရှိပါပြီ။လူလူတရားလုံးကိုပါဝင်လာစေတဲ့အောင်ချမှုဖြစ်လာဖို့အတွက်အဲ့ဒီကလေးကခင်နောက်ကျနေပြီဖြစ်တဲ့နိုင်ငံတကာနဲ့အဆက်ဆံတိတ်ပြီးမရှိတဲ့မြန်မာနိုင်ငံမှာလူလူဆက်သွယ်မှုဆန်ရသတင်းအချက်အလက်တွေရဖို့အတွက်ဤပညာဘယ်လောက်ထွန်းကားခဲ့ပါသလဲ။ဒီတစ်ပတ်မှာပြောပြပေးပါစီ။အခုအမေရိကန်နိုင်ငံအနောက်ချမ်းကဆီလီကွန်ဗယ်လီလို့ခေါ်တဲ့ကမ္ဘာပေါ်ကဤပညာအထွန်းကားဆုံးနေရာမှာအလုပ်လုပ်နေတဲ့ဦးညွန့်တန်းဟာရှစ်လေးလုံးအရေးတော်ပုံကာလကရန်ကုန်က ICST လို့ခေါ်တဲ့ကွန်ပျူတာတက္ကသိုလ်မှာဘွဲ့လွန်သင်တန်းတက်နေသူပါ။အ
ဲဒီတော့ကျွန်တော်ကရန်ကုန်တက္ကသိုလ်နိုင်ငံကြီးထဲမှာရှိတဲ့ကွန်ပျူတာတက္ကသိုလ်ထဲမှာပေါ့နော်။ကျွန်တော်ကဘွဲ့လွန်သင်တန်းကျောင်းသားတစ်ယောက်အနေနဲ့ကျောင်းတက်ပြီးပါတယ်။ကျွန်တော်တို့ကစာလည်းပြန်သင်ပေးရပြီးတော့အစိုးရဝန်ထမ်းလို့ပြောရင်လည်းတတ်နိုင်ရတယ်တတ်မှတ်ရပါတယ်
။ဟုတ်ဘွဲ့လွန်သင်တန်းတက်နေတဲ့ဟိုကျောင်းသားတယောက်အလုပ်လုပ်နေတဲ့ဟိုလူတယောက်အနေနဲ့ဆိုဤပညာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လွန်ခဲ့တဲ့နှစ်ပေါင်းအစိတ်ကအခြေအနေနည်းနည်းလေးရှင်းပြပေးပါ
။ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီတော့လူငယ်ကျွန်တော်ပြောပြရခြင်းကအခုလိုကျွန်တော်တို့မှာ cell phone လို့ internet လို့ဆိုတာမရှိသေးဘူး။ကျွန်တော်တို့သုံးတဲ့ computer တွေဆိုအထက်မှာ hard disk တောင်မရှိသေးဘူး။ memory ကလည်းနည်းနည်းလေးတွေပဲ။အကျောင်းသားကျောင်းသားတွေအရင်ကလောလောဆယ်ရှိတဲ့ disk ပေါ့နော်တပ်ပြားပေါ့အဲ့လိုလောလောဆယ်ရှိတဲ့တပ်ပြားတွေအဲ့ဒါနည်းနည်းသေးတဲ့တပ်ပြားတွေလက်ထက်မှာအထုတ်ကြီးနေတယ်။အဲ့ဒါလေးတွေကျွန်တော်ထိုးထိုးထည့်ပြီးတော့အထက်မှာကွန်ပျူတာသုံးပါတယ်။အဲ့ဒါလေးထုတ်လိုက်ကွန်ပျူတာတကယ်ကိုအတက်မဲ့တဲ့သတ္တဝါတစ်ယောက်လိုဖြစ်သွားတယ်ပေါ့နော်။ဆိုတော့အဲ့ဒီတော့အဲ့ဒီခေတ်မှာရှိတဲ့အနေအထားဆိုတော့အခုလို cell phone တို့ Facebook တို့ Twitter တို့ဆိုတာအဝေးကြီးပဲ internet လည်းမရှိပြဘူးလေ။ဆိုတော့ကျွန်တော်တို့အဲ့ဒီတော့ညီမကြီးမှာဖြစ်နေတဲ့ဒီကျောင်းသားလှုပ်ရှားမှုတရင်တွေဟာအဓိကကျွန်တော်တို့ဘယ်ကနေရလဲဆိုတော့ဒီတရင်ဌာနတွေပေါ့ BBC တို့ BBC တို့အထူးသဖြင့်အဲ့ဒီကခရစ်စတိုဖာကန်နကညီမကြီးတွေဝင်လာပြီးတော့ကျောင်းသားတွေနဲ့လှုပ်ရှားရင်တရင်တွေညတိုင်းပို့ရဲဆိုတော့ကျွန်တော်တို့စောင့်အမိသူ့ရဲ့တရင်တွေနားထောင်ရတယ်။အဲ့ဒါကဗမာပြည်မှာကျောင်းသားတွေရဲ့လှုပ်ရှားမှုအပြည်လုံးကိုချက်ချင်းပြန့်နှံ့သွားစေတဲ့အဓိကဟို network ကြီးကအဲ့ဒီသူ့ရဲ့ video တရင်တွေပဲပေါ့နော်။
ဟုတ်ကဲ့အဲ့တော့ IT ဒီဤပညာအနေနဲ့ဆိုလို့ရှင်ဒီအဲ့ခေတ်ကလွန်ခဲ့တဲ့နှစ်ပေါင်းအစိတ်ကမြန်မာနိုင်ငံမှာရေဒီယိုတစ်ခုပဲကောင်းကောင်းရှိတယ်ပေါ့နော်ဒီ TV တို့တယ်လီဖုန်းတို့ဆက်သွယ်တာနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါပြန့်နှံ့မှုအတွက်အဲ့ချင်းကဘာတွေလုပ်ကြရဲဆိုတာ
အဲ့ဒီတော့ကျွန်တော်တို့ TV လည်းရှိတယ်တယ်လီဖုန်းလည်းရှိတယ်ဆက်ဖုန်းတော့မရှိပါဘူးဒါပေမဲ့ဒီပစ္စည်းတွေကလည်းဗမာပြည်သူတွေအတွက်ကတမိုးအရန်ကိုချီးတာတယ်လီဖုန်းတစ်လုံးပိုင်ဆိုင်မှုဆိုတော့တော်တော်ကိုခက်ခဲတယ်အစိုးရရုံးဌာနတွေနဲ့အချို့ပတ်စံချမ်းသာတဲ့လူတွေတော့ပဲသုံးနိုင် TV လည်းတည်နေပါဆိုတော့အဲ့ဒီအချိန်မှာဤပညာပြန့်နှံ့မှုဆိုတော့ဒီအထူးသဖြင့်တော့ကျွန်တော်ကွန်ပျူတာသုံးတတ်အောင်ကွန်ပျူတာမှာရှိတဲ့ language programming နားလည်အောင်ကွန်ပျူတာ language တွေသိအောင်အချို့ဝင်ပြီးဌာနတွေဆိုရင်ကျောင်းသားတွေရဲ့ record တွေပေါ့နော်ကျောင်းသားတွေရဲ့ data တွေကွန်ပျူတာထဲထည့်နိုင်အောင်အဲ့တော့ပေါ်တဲ့ database လေးတွေပေါ့ Fox Pro တွေ GPS Pro တို့အဲ့ဒါမျိုးလေးတွေပေါ့တော့အဲ့ဒါလေးသုံးပြီးတော့လုပ်နေတာ။ဒါဗမာပြည်မှာကွန်ပျူတာနဲ့ပတ်သက်ရဲ့အဲ့ဒီလောက်ပဲရှိတယ်လို့ဆိုကြပါတယ်။ပြီးတော့လည်းဒီကွန်ပျူတာဆိုခုလို memory ကြီးကြီးမရှိဘူး။ပြီးတော့အထက်မှာ hard disk ဆိုတာလည်းမရှိဘူး။နောက်ပြီးတော့ peripheral လို့ခေါ်တဲ့သူနဲ့တွဲသုံးလို့ရတဲ့ device ဆို printer တစ်ခုပဲကျွန်တော်တို့ပြေဖို့ခဲ့။အခုနောက်ပြန်လို့ USB လို့ HDMI လို့အလားအခုဆိုကျွန်တော်တို့ရှိတဲ့ technology ဆိုကွန်ပျူတာနဲ့ TV နဲ့ချိတ်ချလို့ရတယ်ကွန်ပျူတာနဲ့ internet device နဲ့ချိတ်ချလို့ရတယ်ကင်မရာလို့ကင်မရာလို့နဲ့ဆုံးနေတာပဲအဲ့တော့အဲ့ဒါတွေလည်းမရှိဘူးသူချင်းကွန်ပျူတာနဲ့တွဲသုံးတာ printer ပဲလို့ရှိတာ printer တော့အခုလို laser printer ဆိုမရှိဘူးကျွန်တော်တို့ dot matrix printer လို့ခေါ်တယ်သူက resolution အရင်နေတယ်ပေါ့နော်စလုံးနေရာဟိုအေးဆိုတဲ့စလုံးကကြီးဆိုတဲ့စလုံးကိုကြည့်မယ်ဆိုရင် dot တွေစီးပြီးတော့ရိုက်ထားတဲ့အတွက်တစ်ခုနဲ့တစ်ခုကဆက်တောင်မနေဘူးပေါ့နော်ဒီပညာအဲ့လောက်ပုံနေမှာနော်အခုကနေရှင်းနိုင်တော့တတော်ကိုအများကြီးလုံနေတယ်
ဆိုတော့ဒီလောက်ဤပညာအဖြစ်အားနေတဲ့အချိန်မျိုးမှာဒီရှစ်လေးလုံးလူလူအောင်ကြမှုဖြစ်အောင်ဘယ်လိုမျိုးအင်အားတွေကလှုံ့ဆော်တယ်လို့ကိုညွန့်တန်းနေနဲ့ယူဆပါလဲ
အဲ့ဒီတုန်းကတကယ်တကယ်ကတော့ပြည်내ချုပ်ချယ်မှုတွေဟာလား corruption မှာနော်ချဆန်းမှုတွေမတရားလုပ်တာတွေအားလုံးကအဲ့ချိန်မှာလူတွေကတော်တော်များများကိုပောက်ကွဲနေပေါ့နော်ကျွန်တော်ဒီကွန်ပျူတာတက်ကိုမတက်ခင်လည်းကျွန်တော်ကဒီစက်မှုတက်ကိုမှနောက်ဆုံးနေ့ကျောင်းသားဆောင်မပြီးတော့လည်းကျောင်းထဲမှာကျွန်တော်ဆက်နေတော့အဲ့ဒီအချိန်ကကျွန်တော်ကျောင်းသားတွေကလည်းပောက်ကွဲနေတာအဲ80လောက်ကဆိုမာစတာကြီးကြီးတစ်စီးကိုရန်ကုန်တက်ကိုအဲ့ဒီလမ်းမပေါ်မှာကျောင်းသားတွေကတားပြီးတော့အုံလုံးလဲပြီးတော့မြှို့လိုက်တာမျိုးတွေပါတယ်ပေါ့နော်ဆိုတော့ကိန်းကြီးကတရားဥပဒေစိုးမိုးမှုတွေ တဖြည်းဖြည်းကျော်ရဲလာတာကျွန်တော်အများကြီးသတိထားမိတယ်။အားလုံးကိုအဓိကလုံးဆော်တာကတော့လူတွေရဲ့ပြောင်းလဲမှုကိုဒေါ်လာချက်ပဲပေါ့နော်။မဖို့ဖို့မောချက်ဆုံးတာမျိုးကဒါကျွန်တော်တို့ဒီလိုမိတော့မိွားတွေပို့ပြီးအချိန်ကိုကြီးလာအောင်တို့ထိလိုက်တဲ့အချက်လက်ဖြစ်ပဲ။ဆိုတော့အဲ့ဒီအခြေအနေမျိုးမှာဤပညာလှုပ်ရှားမှုတွေပြန့်ပွားအောင်တကယ်တကယ်အဓိကစောင့်ဆောင်ပေးတာကတော့ရေဒီယိုပါပဲ။ပြည်ပအနေနဲ့ထိုက်တဲ့ကံမြန် BBC လို့က BBC လို့ဒီရေဒီယိုကညနေတိုင်းအလားမနေ့တိုင်းနားထောင်ပြီးတော့ကြည့်ဆက်ပြီးပါလေလောက်ကြမယ်ဆိုတာပဲကျွန်တော်တို့သိရှိရတာပါပဲ
အဲတော့ TV ရှိတယ်နော် TV နဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့အဲတော့လေကျွန်တော်တို့ TV ရှိတယ်ဒါပေမဲ့ TV ဆိုတာအစိုးရနေပြီးတော့ထုတ်ကင်ထားတဲ့ TV station ဖြစ်တယ်လေတော်တော်များများဒီအစိုးရအပေါ်လေးပဲကျွန်တော်တို့ဟိုပြည်သူဘက်ကတာရပါပြီဆိုတဲ့အချိန်မျိုးလေးမှာခါကြီးကြရင်လေကျွန်တော်တို့တောင်းဆန်းစုကြည်တို့အစည်းအဝေးလုပ်နေတဲ့ပုံလေးတွေအရေးအယောင်တစ်ခါတလေတရက်တလေမြင်ရတယ်ဒါပေမဲ့သိမကြပါဘူးအမကျွန်တော်အဲ့တော့တမန်ဖြစ်လာတဲ့ဥမမော့ဆိုရင်သူကရက်ပိုင်းမဲ့သူ့စိတ်လွင်လို့ပြောင်းပြီးကြောက်ပြောင်းလဲနေတဲ့တောက်လျှောက်အပြင်မှာက95ရာရင်တော့အစိုးရသူ့အဘထုတ်လွှင့်နေတာဆိုတော့ကျွန်တော်တို့အနေနဲ့သိအားပို့လို့မရဘူး။အစိုးရကလိန်ညာနေတာပဲများတယ်။အဲ့တော့ TV ကတော့အကျိုးပြုခဲ့တဲ့နေသားမျိုးမရှိဘူးလို့ဆိုချင်ပါတယ်
။ဟုတ်ကဲ့အဲ့တော့သတင်းပြန့်နှံ့မှုအတွက်ကိုအားကိုးရတာရေဒီယိုအပြင်အဓိကအားထားရတာတခြားဘာတွေဖြစ်ပါလဲ
။အဓိကသတင်းပြန့်နှံ့ဖို့ကကျွန်တော်တို့အံဖက်နဲ့ရေဒီယိုတွေပေါ့နော်။နောက်တစ်ခုကတူးနဲ့ပါဇက်စကားပဲတွေးလိုက်ရင်ဟလာပုံကြီးစာအုပ်ပြန်ဖတ်ပြီးလားဟိုးစာဒီလိုဖြစ်ပြီလားဆိုပြီးတော့ပြည်နယ်အဲ့ဒီစကားရတရားနဲ့ရောက်တိတ်ပြတ်နေတာမြင်တာပဲဒီပါဇက်ကနေအစင်ပြတ်နေတဲ့စကားလည်းကျွန်တော်တို့ short တော့လို့မရဘူးတကယ်ကိုမြင်တာတစ်ခုခုဖြစ်သွားပြီဆိုရင်ညနေတော့ဆိုရင်မင်းရောက်သွင်းတော့တွေ့လိုက်ရင်ဘာဖြစ်တော့မယ်ဘာလုပ်တော့မယ်ဘာတွေတော့ပြောနေပြီဆိုတော့ကျွန်တော်တို့သိနေတယ်အဲဆိုတော့သူနဲ့တူဒီပါဇက်စကားနဲ့ပြတ်နေတာကြီးနော်ရေဒီယိုနဲ့တယ်လီဖုန်းပေါ့နော်ဆိုတော့အဲ့လိုပြတ်နေတာလေအဓိကကြားတယ်ပြီးတော့ကျွန်တော်တို့အဲ့တော့ဒီဆန္ဒပြတဲ့စီကိုကျွန်တော်တို့ပြောရရင်ဆိုရင်လမ်းလုံးလမ်းကားတွေမှာကတ်တုန်းတွေတက်ထတာရှိတယ်ဖလိုက်ယာတွေတက်ထတာရှိတယ်ကျွန်တော်တို့ကတ်တုန်းတွေမှတ်မိသေးတယ်ရစ်လာကဥစိန်နေဟောထိုင်ပြီးတော့ရှစ်ပိုးနေတာလားအလေးပြုနေတာလားမသိဘူးပေါ့နော်ဆိုလိုတာကတော့သူ့ရဲ့ရက်ဆက်မှုကိုဟိုချီကျူးတဲ့အနေနဲ့ပေါ့နော်အဲ့လိုပုံနေလမ်းလုံးလမ်းကားတွေဈေးတွေအင်တာနက်မှာတခုခုဖြစ်ပြီးဆိုကျွန်တော်တို့အဲ့ဒီဟာနဲ့ပတ်သက်တဲ့သတင်းတွေကိုလျှော်တာမျိုးတွေလှုပ်ဆော်တဲ့ကတ်တုန်းတွေဖလိုက်ယာတွေကဒီဟာတစ်ခါမှာရှိကြပါအထူးသဖြင့်တော့ကျောင်းသားလူငယ်တွေပေါ့နော်အတရကိုပဲကိုကျိုးမဖက်ဖက်နဲ့တိုင်းပြည်မှာအပြောင်းအလဲကိုလုပ်ချင်တယ်စွန့်သားရဲတဲ့တတိရှိတဲ့ကျောင်းသားလူငယ်တွေရဲ့ဥဆောင်လှုပ်ရှားမှုကအဓိကကြပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ခြေလေးလုံးဆိုတဲ့လှုပ်ရှားမှုကြီးကကျောင်းလုံးပေါ်လာပြီးတော့အထူးသဖြင့်မဆလာတပါတီအနာရှင်စနစ်ပြောကြတာပါရတယ
်ကွန်ပျူတာပညာရှင်ဦးညွန့်တန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။